ဓမ္မနောဝုထုအခန်းကြီး9အငယ်1-30ထိုအခါယေဘရဟိမင်းကဤစကားမှန်သလိုဟုမေးသည်ရှိသောတထေဖန်ကယေကိုအဖတို့နားထောင်ကြပါလော့ငါတို့အဖအာဗြဟံသည်ခါရန်မြို့၌မနေမီမေတော်ပေါ်တာမိတိုင်း၌ရှိစဉ်အခါဘုန်းကြီးတော်မူသောဘုရားသခင်သည်ထင်ရှားတော်မူ၍တင်နေသောပြည်နှင့်တကားအမျိုးသားချင်းများတဲ့ကထွက်ပြေးလင်ငါပြက်လက်တန်သောပြည်သို့တော်လို့ဟုအာဗြဟံအားမိန့်တော်မူ၏ထိုအခါအာဗြဟံသည်ခါလဒဲပြည်မှထွက်၍ခါရန်မြို့၌နေ၏သူ၏အဖတေလွန်သည်ရှိသောယခုတင်တို့နေသောဤပြည်သို့ထိုမြို့မှပြောင်းစေတော်မူ၏ဤပြည်၌ခြေနင်းရာကိုမျှအမွေပေးတော်မူသောလဲသူမှဆ၍သူ၏သားမျိုးတို့အားဤပြည်ကိုအပိုင်ပေးတော်မူပြီဟုသားတယောက်မျှမရှိမီဂတိထားတော်မူ၏တင်း၏အမျိုးအနွယ်သည်သူတစ်ပါးပိုင်သောပြည်၌ဧည့်သည်ဖြစ်ကြသဖြင့်သူတစ်ပါးတို့၌ကြုံခံခြင်းနှိပ်စက်နှင်းဆဲခြင်းကိုအနှစ်400ပတ်လုံးခံရကြလိမ့်မည်သူတို့ကိုစေခိုင်းသောလူမျိုးကိုလည်းငါစီရင်မည်ထို့နောက်မှသူတို့သည်ထွက်၍ဤအရက်၌ငါအားဝတ်ပြုကြလိမ့်မည်ဟုဗျာဒိတ်ထားတော်မူ၏ဘုရားသခင်သည်လည်းအယေပြားလီးခြင်းနှင့်ဆိုင်သောဗြဟ္မဉ္စတရားကိုအာဗြဟံအားပေးတော်မူ၏ထို့သောဤဆက်ကိုဘွားမြေ၍ရှေ့မြောက်သောနေ၌အယေပြားလီးခြင်းကိုပေးလေ၏ဤဆက်သားယကုတ်သားများကအမျိုး၏အဖတကြိတ်နှစ်ပါးသည်အမျိုး၏အဖတို့သည်လည်းမြူစုသောစိတ်ရှိ၍ယောသတ်ကိုအဲဂုတ်တိပြည်သို့ရောင်းလိုက်ကြ၏ဘုရားသခင်သည်သူ့ကိုစောင့်မတော်မူလျက်အလုံးစုံသောဒုက္ခဆင်းရဲတဲ့မှကယ်နှုတ်၍အဲဂုတ်တိပြည်ကိုအစိုးရသောဖာရောဘုရင်ထံ၌မျက်နှာပွင့်လန်းခြင်းနှင့်ပညာအတတ်ကိုပေးတော်မူသည်ဖြင့်ထိုမင်းကြီးသည်အဲဂုတ်တိနိုင်ငံအုပ်အရာနန်းတော်အုပ်အရာ၌ယောသတ်ကိုခံထားလေ၏အငယ်7-16ခါနန်ပြည်နှင့်အဲဂုတ်ပြည်တလျှောက်လုံး၌အစာခေါင်းမခြင်းကြီးစွာသောဆင်းရဲခြင်းရှိ၍ငါတို့အဖများ၌စားစရာကုန်သောအခါအဲဂုတ်ပြည်မှဆံစပါးရှိသည်ဟုယာကုတ်တီကြားလျင်ငါတို့အဖများကိုပထမအချိန်တွင်စေလွှတ်လေ၏ဒုတိယအချိန်တွင်ယောသတ်သည်မိမိညီအကိုတို့အားမိမိအကြောင်းကိုဖော်ပြ၍ဖာရောဘီသည်ယောသတ်၏အမျိုးကိုတည်တော်မူ၏ထိုအခါယောသတ်သည်ဆေလွတ်၍မိမိအဖယာကုတ်နှင့်တကွာအရေအတွက်အားဖြင့်ခொနှစ်ချိတ်ငါးယောက်သောမိမိအမျိုးသားချင်းအပေါင်းတို့ကိုခေါ်ပင့်လေ၏ယာကုတ်သည်လည်းအဲဂုရုပြည်သို့သွား၍ကိုယ်တိုင်မှဆသောငါတို့အဖများသည်တည်လွန်ကြ၏ထိုသူတို့ကိုလည်းရှေခင်မြို့သို့ပို့ဆောင်သည်ဖြင့်ရှေခင်၏အဖဖြစ်သောဟာမောဤသားတို့အားအဖိုးငွေကိုပေး၍ဝယ်ပြီဖြစ်သောတင်းကျိုင်းတွင်ထားကြ၏အငယ်19-21အာဗြဟံအားဖျားသခင်ဒိတ်ထံတော်မူသောဂတိတော်၏အချိန်ရောက်လို့သောအခါထိုလူမျိုးသည်အဂရုပြည်၌တိုးပွား၍ယောသတ်ကိုမတိမကျွမ်းသောမင်းကြီးတစ်ပါးပေါ်လာသည့်တိုင်အောင်များပြားကြလေ၏ထိုမင်းကြီးသည်ငါတို့အဆွေမျိုးကိုပရိယပြုသည်ဖြင့်သူငယ်များကိုအသက်မရှင်စေခြင်းဟာပြစ်ထားရမည်အကြောင်းငါတို့အဖများကိုနှင်းဆဲနှိပ်စက်လေ၏ထိုအခါအလွန်အဆင်းလှသောမောရှေကိုဖွားမြင်လျှင်သုံးလပတ်လုံးအဖ၏အိမ်တွင်ကျွေးမွေးကြ၏နောက်မှပြစ်ထားသည်ရှိသောဖာရောဘီ၏သမီးတော်သည်ကောက်ယူ၍မိမိသားအရာ၌မွေးစားလေ၏အငယ်22-29မောရှေသည်လည်းအဂုတ်ထွေအတက်ပညာအလုံးစုံတို့ကိုတင်၍နှုတ်တတိလက်တတိရှိ၏အသက်40ဆေသောအခါဣဒရေလအမျိုးသားဖြစ်သောမိမိညီအကိုတို့ကိုအကြည့်အရှုတွားမည်ဟုအကြံရှိ၏အမျိုးသားချင်းတယောက်သည်နှင်းဆဲခံရသည်ကိုမြင်လျှင်သူ့ဘက်ကနေ၍အဂုတ်ထွေလူကိုကွပ်မျက်သဖြင့်သူနှင်းဆဲခံရသောသူအားအနိုင်ပေးလေ၏ဘုရားသခင်သည်ဤသူလက်ဖြင့်ငါတို့ကိုကယ်နှုတ်တော်မူမည်အရာကိုယေကိုတို့သည်နားလည်လိမ့်မည်ဟုထင်မှတ်တော်လေ ထိုသူတို့သည်နားမလဲဘဲနေကြ၏။လက်ဖြန်နေ၌အချင်းချင်းခိုက်ရန်ပြုကြသောသူတို့ရှိရာသို့တွား၍အချင်းသူတို့ညီကိုချင်းဖြစ်လျက်နှင့်အဘဲကြောင့်တယောက်ကိုတယောက်ညင်းဆဲကြသည်ဟုဆို၍ရန်ငင်းရာသို့သွေးဆောင်သည်ရှိသောအိမ်နီးချင်းကိုညင်းဆဲသောသူကအဘဲသူသည်တင့်ကိုငါတို့အပေါ်မှအကဲမှုတရားသူကြီးအရာ၌ခန့်ထားသည်။မနေ့ကအေဂုဒီလူကိုတတ်တကဲ့သို့ငါကိုတတ်လို့တော်ဟုဆိုလျက်မောရှိကိုပေ၏။ထိုစကားကိုကြားလျင်မောရှိသည်ပြေး၍မိဒရန်ပြည်၌ဧည့်သည်ဖြစ်လျက်နေသည်တွင်သားနှစ်ယောက်ကိုမြင်လေ၏။အငယ်30မှ36အနှစ်40လွန်သောအခါတိနာတောင်ချီရင်တွင်မိလောင်သောခြုံ၌သာဝရဖျား၏ကောင်းငင်တမန်ထင်ရှား၏ထိုယူပါယုံကိုမြင်သောအခါမောရှိသည်အံ့ဩ၍စိတ်စိတ်ချီးရှုခြင်းကအနာသို့ချင်းကပ်လျင်ငါကသင်ဘိုးဘီတို့၏ဖျားအာဗျံဟန်၏ဖျားဤစက်၏ဖျားယာကုပ်၏ဖျားဖြစ်၏ဟုသာဝရဖျား၏ဗျာဒိတ်တော်အသံထွက်တော်မူ၏ထိုအခါမောရှိသည်တုန်လှုပ်လျက်စီစီမကြည့်ဝန်သာဝရဖျားကလည်းတင်ဤခြေနင်းကိုချွတ်လို့တင်နင်းသောအရက်ကတန်ရှင်းသောမြေဖြစ်ဤအေဂရုပြည်၌ရှိသောငါဤလူတို့သည်ခံရသောညှင်းဆဲခြင်းကိုငါစိစိမြင်ခဲ့ပြီသူတို့ညီးတွားမိတမ်းသောအတန်ကိုလည်းငါကြားခဲ့ပြီသူတို့ကိုကယ်နှုတ်ခြင်းကငါဆင်းလာပြီယခုတော်လောတင်ကိုအေဂရုပြည်သို့ငါဆေလွတ်မည်ဟုဗျာဒိတ်တော်ရှိ၏အဘယ်သူဒီတင့်ကိုအကဲမှုတရားသူကြီးရ၌ခံတားသည်ဟု၍အငင်းပယ်ခံရသောထိုမောရှိကိုအကဲမှုကယ်လွတ်သောသူဖြစ်စေခြင်းကဘုရားသခင်သည်ခြုံ၌ထင်ရှားသောကောင်းကင်တမန်အားဖြင့်စေခန့်တော်မူ၏ထိုသူသည်ဣသရေလအမျိုးသားတို့ကိုနှုတ်ဆောင်၍အနှစ်40ပတ်လုံးအေဂုဒုပြည်၌၎င်းအေရုံပင်လယ်၌၎င်းတော၌၎င်းနမိတ်လက္ခဏာအံ့ဘွယ်သောအမှုတို့ကိုပြုလေ၏အငယ်39မှ43တင်တို့၏ဖျားသခင်ထာဝရဖျားသည်တင်တို့အမျိုးသားချင်းတို့အထက်၌ငါနှင့်တူသောပရောဖက်တပါးကိုတင်တို့အဖို့ပေါ်ထွန်းစေတော်မူမည်ထိုပရောဖက်၏စကားကိုနားထောင်ရကြမည်ဟုဤဒေလာအမျိုးသားတို့အားပြောဆိုတော်သူကအခြားသူမဟုတ်ထိုမောရှိပင်ဖြစ်သည်ထိုသူသည်တောတွင်ရှိသောအစည်းဝေး၌၎င်းသီနာတောင်ပေါ်မှသူကိုနှုတ်ဆက်သောကောင်းကင်တမန်နှင့်၎င်းငါတို့အဖများနှင့်၎င်းရှိ၏ထိုသူသည်ငါတို့အားအပ်ပြီးခြင်းငှာအသက်ရှင်စေသောဗျာဒိတ်တော်ကိုခံလေ၏ထိုသူ၏စကားကိုငါတို့အဖများသည်နားမထောင်လိုဘဲလျက်ပယ်၍ငါတို့ရှိမှတွားရသောဖျားတို့ကိုငါတို့အဖို့လုပ်ပါငါတို့ကိုအဂရုပြည်မှနှုတ်ဆောင်ခဲ့သောထိုမောရှေ၌အပေတို့ဖြစ်သည်ကိုငါတို့မသိဟုအဂရုပြည်တို့ပြန်ကျင်သောစိတ်နှင့်အာယုံကိုပြောဆိုကြ၏ထိုနှစ်ရဲ့ကာလ၌နွားတငယ်ကိုလှုပ်၍ထိုရုတ်တုအားရစ်ပူသောသဖြင့်မိမိတို့လက်နှင့်လှုပ်သောအရာ၌ပင်ပျော်မွေ့ကြ၏အနာဂတ်တိကျမ်း၌လာသည်ကားအိုဤဒေလအမျိုးတင်တို့သည်စီရင်သောတရိษံနှင့်ရစ်များကိုတော်၌အနှစ်40ပတ်လုံးငှာအားပူဇော်ကြတော်လောတင်တို့သည်မောလုဤတဲနှင့်တင်တို့ဖျားရင်ဖန်ဤကျဲဒီဟူသောကိုးကွယ်ဖို့ရန်မိမိတို့လှုပ်သောပုံတို့ကိုဆောင်ရွက်ကြပြီတကားထို့ကြောင့်ငါသည်တင်တို့ကိုဘာဘူးလုံမျိုးတစ်ဖက်သို့ဆောင်သွားမည်ဟုကြမ်းလာရှိသည်နှင့်ညီဘုရားသခင်သည်မျက်နာတော်ကိုလွှဲ၍ကောင်းကင်တစားများတို့အားဝတ်ပြုစေခြင်းငှာထိုသူတို့ကိုစွန့်ပစ်ထားတော်မူ၏အငယ်44မှ50မောရှိမြင်ရသောပုံနှင့်ညီတက်တီခံတော်မူချက်ဌာပနာယာတဲတော်ကိုလွတ်ရမည်အကြောင်းအမိန်တော်ရှိသောသူမှားထားတော်မူသည့်အတိုင်းထိုတဲတော်သည်တောတွင်ငါတို့အဖများ၌ရှိ၏နောက်ကျသောငါတို့အဖများသည်ထိုတဲတော်ကိုတပါးမျိုးသားတို့ပိုင်သောမြေထဲသို့ယောရှုနှင့်အတူဆောင်တွင်းကြ၏ထိုတပါးမျိုးသားတို့ကိုဖျားသခင်သည်ဒါဝိမင်းလက်ထက်တိုင်အောင်ငါတို့အဖများထံမှနှင်ထုတ်တော်မူ၏ထိုဒါဝိသည်ဖျားသခင်၏ကျေးဇူးတော်ကိုခံရ၍ယာကုပ်၏ဖျားသခင်ကျင်းကိုတော်မူဖို့ရာအရက်ကိုတွေ့ခြင်းက တောင်းတ၏။ရှောလမုန်သည်လည်းဗိမာန်တော်ကိုတည်ဆောက်ရ၏။သို့တော်လည်းကောင်းကင်ဘုံသည်ငါပလင်ဖြစ်၏။မြေကြီးသည်ငါခြေတင်ရာခုံဖြစ်၏။အဘယ်သို့သောဗိမာန်ကိုငါဖို့တည်ဆောက်ကြမည်နည်း။အဘယ်အရက်သည်ငါကျင်းဝေရာအရက်ဖြစ်မည်နည်း။ငါလက်သည်ဤအရာလုံးစုံတို့ကိုဖန်ဆင်းသည်မဟုတ်လောဟုသာဝရဖျား၏ဗျာဒိတ်တော်အချက်ကိုပရောဖက်ပြန်ကြားသည်နှင့်ညီအမြင့်ဆုံးသောဖျားသည်လူတို့လက်ဖြင့်လှုပ်သောဗိမာန်၌ကျင်းဝတ်တော်မူသည်မဟုတ်အငယ်57မှ53လေပင်ခိုင်မာ၍နှလုံးဖြင့်၎င်းနားဖြင့်၎င်းအေးပြားလီးခြင်းကိုမခံသောလူတို့တင်တို့သည်တရှင်သောဝိညာဉ်တော်ကိုအစင်မပြတ်ဆန့်ကျင်ဘက်ပြုလိရှိကြ၏တင်တို့ဘိုးဘေးများ၏အလေနှင့်တင်တို့အလေတူ၏တင်တို့ဘိုးဘေးများသည်အဘယ်ပရောဖက်ကိုမျှမနှင်းဆဲဘဲနေသည်။ဖြောင့်မတ်သောသူကြွလာတော်မူမီအကြောင်းအရာကိုဟောပြောပြညွန်သောသူတို့ကိုကွံ့မြတ်ကြ၏ထိုဖြောင့်မတ်သောသူကိုပင်ယခုလည်းတင်တို့သည်အနံ့၍အသေးသတ်ကြပြီတင်တို့သည်ကောင်းကင်တမန်များခင်ကျင်းသောအားဖြင့်ပညာတရားတော်ကိုခံရတော်လဲမဆောက်မလျှောက်ကြဟုတတိပံမွဲ့ဆို၏94မှ60ထိုစကားကိုကြားလျင်နှလုံးကွဲပြတ်မတက်ဖြစ်၍တတိပံ၌အံသွားခဲချိတ်ခြင်းကိုပြုကြလေ၏သူသည်လည်းတန်ရှင်သောဝိညာဉ်တော်နှင့်ပြည့်သည်ဖြင့်ကောင်းကင်သို့ဆေးဆေးကြည့်မြော်၍ဘုရားသခင်၏ဘုန်းတော်ကို၎င်းဘုရားသခင်၏လက်ရတော်ပြ၌ယေရှုရဲ့နေသည်ကို၎င်းမြင်လျင်ကြည်ပါကောင်းကင်ဖွင့်လျက်သည်ကို၎င်းလူသားသည်ဘုရားသခင်လက်ရတော်ပြ၌ရဲ့နေသည်ကို၎င်းငါမြင်သည်ဟုဆို၏ထိုသူတို့သည်ပြင်းစွာသောအတန်နှင့်ဟစ်ကြော်၍နားကိုပိတ်ဆို့လျက်သူစီတို့ညီညွတ်စွာတဟုန်ဒီပြေး၍မျိုးပြင်တို့နှင်ထုတ်ပြီးမှကြောက်ခဲနှင့်ပြကြ၏တတိခံတို့သည်လည်းမိမိတို့အဝတ်ကိုရှောလူအမိရှိသောလူလင်ဤခြေရင်၌ထားကြ၏ကြောက်ခဲနှင့်ပြစ်ကြစဉ်တတိပံသည်ပထနာပြုလျက်သခင်ယေရှုအကျွန်ုပ်ဤဝိညာဉ်ကိုတင်းယူတော်မူပါဟုလျှောက်ဆို၏ဒူးထောက်လျက်သခင်ဤသူတို့ပြုသောဒူးရက်အပြစ်ကိုမှတ်တော်မူမူပါနှင့်ဟုကြီးသောအတန်နှင့်ကြွေးကြော်ပြီးမှကျင်းဆက်လေ၏သူကိုကွံ့မြတ်သောအမှုကိုရှောလူသည်လဲဝန်ခံလျက်ရှိ၏